ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကနေရေကြောင်းကတဆင့်အင်ဒိုနီးရှားနိုင်ငံကိုရိုဟင်ညာဒုက္ခသည်တွေအများအပြားစစ်တိုက်ထွက်ခွာနေကြတာအတွက်ဒေသတွေမှာအရေးပေါ်တုံ့ပြန်မှုတစ်ခုလုပ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ်တอมအန်ဒရူးစ်ကနိုဝင်ဘာ23ရက်နေ့ကတောင်းဆိုလိုက်ပါတယ်ပြဿနာတွေရဲ့အခြေခံအကြောင်းဖြစ်တဲ့တရားမဝင်အာဏာယူထားတဲ့ဆက်အာဏာရှင်အစိုးရကိုအရေးကိုမဖြေရှင်းမဲ့နဲ့အကြက်တီးကပိုးဆိုးလာမယ်လို့သူကသတိပေးပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ဖက်စွန်းအာချေပြည်နယ်မှာအရင်တစ်ပတ်တွင်ရိုဟင်ဂျာဒုက္ခသည်1000ကျော်ဟာလှေနဲ့ရောက်လာခဲ့တာပါဒီရေးကအင်ဒိုနီးရှားတနိုင်ငံနဲ့လုံးလုံးမရပဲအရေးပေါ်အခြေအနေဖြစ်ပြီးလှေတွေပေါ်မှာပိတ်မိတောင်းတင်နေတဲ့ရိုဟင်ဂျာတွေရဲ့အသက်ကိုကယ်တင်နိုင်ဖို့ညှိနှိုင်းရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပါအဝင်အရေးပေါ်တုံ့ပြန်မှုတစ်ခုလိုတယ်လို့အထူးကိုယ်စားလှယ်ကထောက်ပြထားတာပါနိုင်ငံကအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူလူထုပေါ်ဖိနှိပ်မှုတည်မြဲစေတဲ့ဆက်နရှင်တွေအတွက်လက်နက်ငွေကြေးနဲ့တရားဝင်မှုကိုပိတ်ဆို့ပြီးဒီအကြက်တည်းရဲ့မလစင်းမြစ်ပြဿနာကိုဖြေရှင်းရမယ်လို့သူကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုဆန္ဒအလျောက်ပြန်လာနိုင်တဲ့အထိလုံခြုံရေးပေးဖို့ဂုဏ်သိက္ခာနဲ့ရပိုင်ခွင့်နဲ့အာမခံချက်ပေးဖို့နဲ့လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးရမုံငွေပံ့ပိုးဖို့အပါအဝင်ရိုဟင်ဂျာဒုက္ခသည်တွေရေရှည်ခံမဲ့ဖြေရှင်းနည်းတွေကိုစဉ်းစားရမယ်လို့သူကပြောပါတယ်။ကုလထုကိုစလေတอมအန်ဒရူးစ်ကဒီနေ့အစောပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံအာချေကရိုဟင်ဂျာဒုက္ခသည်တွေကိုလူကိုယ်တိုင်တွားရောက်တွေ့ဆုံထားသူလည်းဖြစ်ပါတယ်